မင်္ဂလာပါအခုကျမတို့ VOA Studio ကိုဖိတ်ခေါ်ထားသူကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ဖြစ်ပါရှင် Thank you Tom for being with us
It's my pleasure it's my honor to be here Thank you
So you have called for UN member states to reassess
Tom Andrews အနေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုမြန်မာအရေးနဲ့ပတ်သက်လို့ရှိရင်အခြေအနေတွေကိုပြန်ပြီးသုံးသပ်ဖို့အရေးတကြီးတုံ့ပြန်ဆောင်ရွက်ဖို့တောင်းဆိုထားတွေ့ရပါတယ်။အဲ့တော့မြမအရေးအချက်တည်းဖြည့်ရှင်းဖို့အသက်တွေကိုကယ်တင်နိုင်ဖို့ဆိုရင်နိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘလို့ပုံစံမျိုးနဲ့အရေးယူဆောင်ရွက်သင့်ပါလဲရှင
်။ Lives
First the reassessment. You know the junta has tried to project this idea of inevitability.
ဘယ်မှာလုံးလို့ရမှာကပြန်ပြီးအကဲဖြတ်ဖို့ပါ။စစ်ကောင်စီကြိုးပမ်းနေတာကသူတို့သားနိုင်ငံကိုအုပ်ချုပ်နေတဲ့အစိုးရဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သူတို့နဲ့ဆက်ဆံရေးကိုရှောင်လွှဲလို့မရဘဲမဖြစ်မနေဆက်ဆံရမှာဖြစ်တယ်ဆိုတာကိုလုံနေတာပါဒါပေမဲ့သူတို့ဘက်မှာအင်အားတွေနည်းတဲ့နည်းနေတယ်ဆိုတာသိတာပါတယ်ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပထမဦးဆုံးပြန်အကဲဖြတ်ရမှာကစစ်ကောင်စီနဲ့ဆက်ဆံမလုပ်ဘဲရှောင်လွှဲလို့ရတဲ့နည်းလမ်းတွေရှိနေတဲ့အချက်ပါမြန်မာနိုင်ငံနဲ့ပတ်သက်ရင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရလိုမျိုးတရားမျှတတဲ့ခေါင်းဆောင်မှုကိုစားပြုမှုတွေသာရှိနေတဲ့သူတွေနဲ့ဆက်ဆံဖို့လိုအပ်ပါတယ်ဒုတိယအချက်ကတော့စစ်ကောင်စီအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်အောင်လုပ်ဖို့ပါဥပမာစစ်ကောင်စီကအပြစ်မဲ့ပြည်သူတွေရက်ရွာတွေအပေါ်ဘုံကျဲတိုက်ခိုက်ဖို့အသုံးပြုနေတဲ့ဂျက်တိုက်လေယာဉ်တွေမပြန့်တန်းနိုင်အောင်လေယာဉ်လောင်စာစီတွေမရောင်းချဖို့ပိတ်ဆို့တဲ့ဒဏ်ခတ်အရေးယူမှုမှာအခြားနိုင်ငံပေါင်းများစွာကထပ်တူပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂတို့ကစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူတဲ့နေရာမှာတီးခြားစီဆောင်ရွက်နေကြတာကိုညှိနှိုင်းပြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်ပို့ပြီးတော့ထိရောက်မယ်လို့မြင်ပါတယ်
။ But China has maintained
တဖက်မှာတော့လုံခြုံရေးကောင်စီမှအမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်နေတဲ့တရုတ်ကမြန်မာစစ်ကောင်စီနဲ့အနီးကပ်ဆက်ဆံရေးတွေရှိနေတာပါ။အထူးသဖြင့်ရှမ်းပြည်မြောက်ပိုင်းကဒီစစ်ကောင်စီကသူတို့လက်အောက်ခံကိုကတ်နယ်ကြားဆောင်တပ်ခေါင်းဆောင်တွေကိုကြားဖြန့်ရာဇဝင်ဂိုင်းတွေနဲ့ပတ်သက်လို့အလိုရှိနေတဲ့တရုတ်လက်ထဲကိုပေးလိုက်တာမျိုးရှိပါတယ်။ပြီးတော့ကုလသမဂ္ဂမှာဆိုရင်လည်းတရုတ်ကစစ်ကောင်စီကိုအမြဲတမ်းကာကွယ်ပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းရှိနေပါတယ်။အခုလိုစိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့တရုတ်နဲ့စစ်ကောင်စီကြားမှာအနီးကပ်ဆက်ဆံရေးတွေဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ကုလသမဂ္ဂရဲ့အခန်းကဏ္ဍကိုဘလို့ရိုက်ခတ်မှုတွေရှိမလဲရှင
်။ Well, I think clearly it is in the interest of China to recognize that it is its own security interest.
တရုတ်နိုင်ငံဘက်ကတော့ရှင်းပါတယ်။သူတို့နိုင်ငံရဲ့လုံခြုံရေးစီးပွားရေးနဲ့လူမှုဆိုင်ရာအကျိုးစီးပွားတွေပေါ်မှာအခြေခံပြီးလုံးဆောင်နေတာပါတရုတ်အနေနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုနားလည်ဖို့လိုအပ်ပါတယ်စစ်ကောင်းဆောင်တွေဆက်အာဏာရှင်တွေကိုရှင်တန်ခွင့်ပေးထားခြင်းအဖြစ်မြန်မာနိုင်ငံမှာဥပဒေမဲ့တဲ့လုပ်ရက်တွေပို့ပြီးတော့ဖြစ်ပေါ်စေပြီးတရုတ်ပြည်သူတွေအတွက်ပါအန္တရာယ်ဖြစ်လာစေတဲ့အထိဓာတ်ရိုက်ချင်းချောက်လာနေတဲ့ဆိုတဲ့အချက်ပဲဖြစ်ပါတယ်မြန်မာအကြက်တဲဖြည့်ရှင်းရမှာဩဇာကြီးမားတဲ့အိန္ဒိယတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကအရေးပါပါတယ်ကျွန်တော်ပြောသမျှကိုတရုတ်ကသဘောမတူပေမဲ့ကျွန်တော်မြင်တဲ့အတိုင်းအမှန်တိုင်းပြောတာပါသူတို့ရဲ့အမြင်တွေကိုလေးစားပါတယ်ဒါပေမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားပြုတဲ့တာမကြီးဦးကျော်မွန်ထွန်းဆက်ပြီးရှိနေတဲ့အချက်ကိုကြည့်မယ်ဆိုရင်စစ်ကောင်စီကိုကုလသမဂ္ဂမှာအပြင်းထန်ဆုံးဝေဖန်သူတဦးဖြစ်ပေမဲ့တာမကြီးဆက်ပြီးရှိနေဖို့ဆက်ပြီးတော့ထောက်ခံထားတဲ့နိုင်ငံတွေထဲမှာတရုတ်လည်းပါဝင်နေတာပါဒါကိုကြည့်ရင်ကုလသမဂ္ဂအထွေထွေညီလာခံမှာအတိုက်ခံတွေရဲ့အတန်တွေကိုတရုတ်ကတန်ဖိုးထားတယ်လက်တွေ့ကြကြနားလည်သဘောပေါက်တယ်ဆိုတာကိုတရုတ်ကပြသခဲ့ပါတယ်ဒါကြောင့်တရုတ်နဲ့အပြူသဘောဆောင်တဲ့ပုံစံမျိုးနဲ့ထိတွေ့ဆက်ဆံဖို့ကအရေးကြီးပါတယ
် So given that
ကုလသမဂ္ဂရဲ့အစီအခံစာရအရဆိုလို့ရှိရင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေမှာတုံးနေတဲ့ရဟတ်ယာဉ်တွေဂျက်တိုက်လေယာဉ်အများစုဟာရုရှားလုပ်တွေဖြစ်တယ်လို့ဖော်ပြထားပါတယ်။အဲ့တော့ Tom Andrews ပြောတဲ့စစ်ကောင်းဆောင်တွေလိုအပ်နေတဲ့ပတ်စံအာဏာနဲ့တရားဝင်မှုဆိုတဲ့အပိုင်းတွေမှာရုရှားကဘလို့အထောက်အကူပေးနေတယ်လို့မြင်ပါလဲရှင
်။ Well in point of fact Russia is the same
ဒါကတော့ရုရှားဟာစစ်အာဏာရှင်တွေအတွက်တခုတည်းသောအကြီးဆုံးလက်နက်အရင်းမြစ်ဖြစ်ပါတယ်။ ဒီအချက်ကိုကျွန်တော်ဘာကြောင့်အသေးစားပြောနိုင်ရတယ်လဲဆိုရင်ကုလသမဂ္ဂကအထုတ်ပြန်တဲ့ကျွန်တော်ရဲ့စီရင်ခံစာနှစ်ခုမှာအထောက်အထားတွေနဲ့ကျွန်တော်တင်ပြထားပါတယ်အခုလောလောဆယ်မှာလဲစစ်ကောင်စီလက်နက်တွေဘယ်ကရနေတယ်လဲဝင်းဝေးတွေဘလို့စီးဆင်းနေတယ်လဲစတာတွေကိုစမ်းစစ်ထားတဲ့တတိယမြောက်အစီရင်ခံစာကိုကျွန်တော်ရေးနေပါတယ်ဒါကြောင့်ရုရှားဟာစစ်ကောင်စီအတွက်အဓိကလက်နက်ရင်းမြစ်ဖြစ်တယ်ဆိုတာကိုကျွန်တော်ပြောနိုင်တာပါဒီလက်နက်တွေကိုကြောက်မဲ့ပွဲအကောင်ဆုံးနီလန်းတွေနဲ့စစ်ကောင်စီကအသုံးပြုနေတာပါရဟယင်တွေအလွန်ခက်မီစမ်းပြတဲ့လက်နက်တွေဘုံတွေပါတဲ့ဂျက်တိုက်လေယာဉ်တွေကိုအသုံးပြုပြီးအပြစ်မဲ့ပြည်သူတွေကြေးရွာတွေကိုတိုက်ခိုက်နေတဲ့စစ်ကောင်စီလုပ်ရဟာထိတ်လန့်တုန်လှုံစရာကောင်းပါတယ်ဒါတွေကိုရင်ဆိုင်ရတဲ့ပြည်သူတွေရဲ့ဖြစ်ရက်တွေကလည်းတကယ်ကိုကြေကွဲစရာပါရုရှားကဒီလိုလက်နက်တွေကိုစစ်ကောင်စီကိုရောင်းချနေတဲ့လုပ်ရကိုကုလသမဂ္ဂမှာကျွန်တော်အစီရင်ခံတင်ပြတိုင်းဝေဖန်တဲ့အပေါ်မှာလဲရုရှားဘက်ကကျွန်တော်အစီရင်ခံစာကိုလက်မခံဘူးလို့တုတ်ပြန်လေးရှိပါတယ်အဲ့ဒီအခါမှာကျွန်တော်သူတို့ကိုပြန်ပြောတာကခမားတို့ရောင်းချတဲ့ခင်မီလက်နက်တွေကိုစစ်ကောင်စီကအသုံးပြုပြီးအပြစ်မဲ့ကလေးတွေအမျိုးသမီးအမျိုးသားတွေကိုတတ်ဖြတ်နေတဲ့အချက်ပါမြန်မာပြည်သူတွေအပေါ်ရဲရဲစက်စက်ဖိနှိပ်ဖို့ဒီလက်နက်တွေအသုံးချနေတဲ့အတွက်စစ်ကောင်စီကိုရုရှားအနေနဲ့အကူအညီတွေမပေးဘဲရပ်တန့်ထားဖို့လိုပါတယ
် In your recent statement you have emphasized the
မကြသေးခင်ကထုတ်ပြန်တဲ့ဒီ Tom Andrews ရဲ့မြမအရေးကြီးညာချက်မှာအကာအကွယ်မဲ့နေတဲ့စစ်ပြေးဒုက္ခတွေစီကိုလူသားချင်းစာနာမှုအကူအညီတွေရောက်ဖို့အရေးကြီးနေတာကိုထောက်ပြထားပါတယ်အထူးသဖြင့်ဆီယာနာတိန်းနာကိုစန့်ကျင်တဲ့လက်နက်ကင်တော်လှန်ရေးအင်အားစုတွေထိန်းချုပ်ထားတဲ့ဒေသတွေမှာဒီလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာတွေကိုလည်းထောက်ပြထားပါတယ်အဲ့တော့အလှူရှင်နိုင်ငံတွေအပါအဝင်ကုလသမဂ္ဂအေဂျင်စီတွေအနေနဲ့ကဒီလိုအကူအညီတွေအရေးပေါ်လိုအပ်နေသူတွေစီကိုအကူအညီတွေရောက်အောင်ဘလို့ပုံစံမျိုးနဲ့ထိအောင်အောင်ဆောင်ရွက်သင့်လဲရှင်
18.6 million people are in dire need of humanitarian aid
မြန်မာနိုင်ငံမှာလူပေါင်း 17.6 သန်းအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင်းထန်လိုအပ်နေပါတယ်လွန်ခဲ့တဲ့နှစ်အတွင်းအလွန်အမင်းအာဟာရချို့တဲ့မှုကြောင့်ကလေးပေါင်း 1,000 လောက်သေဆုံးခဲ့ရကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်နှစ်စဉ်ပဲမြန်မာကလေးငယ်ထောင်ပေါင်းများစွာဟာအစာရေစာငတ်မို့ခေါင်းပါပြီးသေဆုံးနေရတာပါလူသားချင်းစာနာထောက်ထားမှုအကူအညီတွေလည်းအရန်ကိုလိုအပ်နေပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့နေမြေတွေတဖြည်းဖြည်းနည်းလာတယ်ဆိုတာကျွန်တော်တို့သိပါတယ်အဲ့ဒီဒေသတွေမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရမှာအတားအဆီးတွေတိုးလာတာကိုကျွန်တော်သတိပြုမိပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့နိုင်ငံတွင်းမှာရှိတဲ့အဖွဲ့အစည်းတွေနဲ့ကွန်ရက်တွေကိုဓာတ်ရိုက်အကူအညီပေးနိုင်အောင်နီးလန်းရှာဖွေဖို့လိုပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံတွင်းကအကူအညီလိုအပ်နေသူတွေစီဓာတ်ရိုက်ရောက်ဖို့ချဉ်းကပ်ရမယ်နီးလန်းတွေချဲ့ထွင်ရမှာဖြစ်ပါတယ်နောက်ပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြံတွေတွေကိုဖြည့်ရှင်းဖို့အတွက်လိုအပ်တဲ့ရန်ပုံငွေတွေကိုပံ့ပိုးကြဖို့ကိုလည်းကျွန်တော်တိုက်တွန်းပါတယ်
having been involved in Myanmar's democracy
Tom Andrews ကိုတိုင်ကမြမအရေးနဲ့ပတ်သက်ရင် American အောက်လွှတ်တော်အမတ်တအူးအနေနဲ့1990ခုနှစ်တဝိုက်ကတည်းကကူညီဆောင်ရွက်ပေးခဲ့တာဆိုတော့ဒီလိုနှစ်ပေါင်း30ကျော်မြမအရေးကိုဒီဇိုင်းမမတ်ဆောင်ရွက်လာသူတအူးအနေနဲ့ဒီတစ်ချိန်ဆရာနာသိန်းနာဟာဘလို့အဆုံးသတ်မလဲပြီးတော့ဒီနောက်ဆုံးရလက်ကိုရောဘလို့မြင်မိလဲရှင
် I've been doing this obviously I've been engaged I've had the privilege of being engaged withthe human rights movement the democracy movement with the people of Myanmar for many many years
democracy ye lu akwin ye twet jano myama pyidu ri ne hne paw mya soa lou khe da houp par de da ba mae akhu myama naingan yin sain ni ya de a jet a de ma ja kin pye le aw phie shin nai me lu myon lin jet ji ji ma ma pe de tu ri ga myama pyidu ri ko dai mae phit par de tru ye tat ti zwe a myo myin ji ma mu ti twin phan di nai mu tan dai than khai ma mu ri twet jano a ne ne de ge bae a de mi par deဒါကြောင့်မြန်မာပြည်သူတွေကိုကူညီပံ့ပိုးနိုင်တဲ့အနေအထားမှာရှိနေတာဟာကျွန်တော်အတွက်အခွင့်အရေးတစ်ရပ်ပ
ါ Thank you Tom.
My pleasure.
For being with us.
Thank you.
Thank you.
Thank you.